အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ဒီလကုန်ပိုင်းဗီယက်နမ်မှာတွေ့ဆုံတဲ့ကိစ္စကိုကြိုတင်ပြင်ဆင်နိုင်ရေးညှိနှိုင်းဖို့အမေရိကန်နဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေရှေ့သတင်းပတ်တဲ့တွေ့ဆုံမှုရှိတယ်လို့တောင်ကိုရီးယားအစိုးရကတင်းနှင်းနေနေမှာပြောပါတယ်။ခေါင်းဆောင်နှုတ်ဦးရဲ့ဗီယက်နမ်ထိပ်သီးဆွေးနွေးပွဲမတိုင်ခင်နောက်ထပ်ညှိနှိုင်းမှုတွေလုပ်ဖို့လိုတယ်ဆိုပြီးမြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်စတီဖန်ဘေဂန်ကပြောဆိုလိုက်ပြီးနောက်တနေ့မှာပဲတောင်ကိုရီးယားကအခုလိုကြေညာလိုက်တာပါ။ကျင်းနိုင်ရတဲ့နော်ကိုရီးယားနဲ့အမေရိကန်ကိုယ်စားလှယ်တွေဟာအာရှတွေကတတိယနိုင်ငံတစ်ခုမှာရှေ့တစ်ပတ်တည်းတွေ့ဆုံမှုသဘောတူခဲ့ကြပါတယ်လို့တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရခင်ဂျေမွန်ကသတင်းတောက်တွေကိုပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။ဒီလအစောပိုင်းကပျိုယန်မြို့ကိုတာရောက်ခဲ့တဲ့အထူးကိုယ်စားလှယ်ဘေကင်နဲ့နော်ကိုရီးယားအစိုးရအရာရှိတွေချိုးတင်ညှိနှိုင်းတဲ့အထက်မှာတော့ထရမ့်နဲ့ကင်ဂျွန်အွန်းတို့တွေ့တဲ့အခါနော်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးအာမခံချက်ပေးဖို့အမေရိကန်မြောက်ကိုရီးယားဆက်ဆံရေးအသစ်ကိုထူထောင်ဖို့နဲ့ကိုရီးယားကျွန်းစင်မှာရေရှည်ခမ်းမဲ့ငြိမ်းချမ်းရေးကိုထူထောင်သွားဖို့ကိစ္စတွေပါဝင်ကြောင်းသိရပါတယ်။